ကဘာမကျေသွေးမြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျိုးမြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားရင်းလိုက်နာထိမ့်သိမ်းဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြမနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင် နဲ့တချင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တချင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းချင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ဆောက်ရှောက်နိုင်မှကဘာမကြေသရွေ့မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်ကျွန်တော်တို့နိုင်ငံမှာရွေးချယ်တင်မြောက်တဲ့စနစ်ရှိရမယ်ဆိုတဲ့အကြောင်းစုဝေးဆုံးဖြတ်တဲ့စနစ်ရှိရမယ်ဆိုတဲ့အကြောင်းဒီမိုကရေစီဖွဲ့စည်းပုံအခြေခံဥပဒေရှိရမယ်ဆိုတဲ့အကြောင်းနဲ့လွတ်လပ်တဲ့မီဒီယာစနစ်တွေရှိရမယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တင်ပြခဲ့ပြီးဖြစ်ပါတယ်အခုကျွန်တော်တင်ပြမယ်နောက်ဆုံးအပိုင်းမှာတော့လွတ်လပ်တဲ့အသင်းဖွဲ့များရှိရမယ်ဆိုတဲ့အကြောင်းတွေပဲဖြစ်ပါတယ်လွတ်လပ်တဲ့အသင်းဖွဲ့တွေမရှိဘူးဆိုရင်ကျွန်တော်တို့နိုင်ငံဟာကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်နိုင်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့လွတ်လပ်တဲ့အသင်းပင်ဖွဲ့စည်းခွင့်ဟာလူဖွဲ့စည်းရဲ့အရေးကြီးဆုံးအစိတ်ပိုင်းထဲမှာပါဝင်နေလို့ပဲဖြစ်ပါတယ်။လူဖွဲ့စည်းအတွင်းမှာလူတွေဟာတူရတူရအစုအဝေးတွေနဲ့နေထိုင်ကြပါတယ်။တူးချင်းတယောက်ချင်းစီနေထိုင်လို့မရပါဘူး။အစုအဝေးနဲ့မနေထိုင်တဲ့လူဟာအမိုးကမရှိတဲ့အိမ်တလုံးနဲ့တူပါတယ်။လူသားတွေရဲ့သမိုင်းကိုပြန်ပြီးလေ့လာကြည့်မယ်ဆိုရင်လူတူးချင်းစီနေထိုင်ခဲ့တာမျိုးမဟုတ်ပဲတူရတူရအစုဖွဲ့တွေနဲ့နေထိုင်ခဲ့တာဟာထင်ရှားပါတယ်။လူမျိုးချင်းတွေတူနိုင်ပါတယ်ကိုယ်ွယ်တဲ့ဘာသာတရားတူနိုင်ပါတယ်ဘာသာစကားတွေတူနိုင်ပါတယ်အသားအရောင်တွေတူနိုင်ပါတယ်အသက်မွေးဝမ်းကြောင်းမှုတွေတူနိုင်ပါတယ်ပညာရက်တွေလည်းတူနိုင်ပါတယ်အဲ့ဒီလိုတူညီမှုပေါ်မှာတူညီတဲ့အကျိုးတွေခံစားဖို့အတွက်တူရတူရလူတွေကအစုအဖွဲ့တွေစုဖွဲ့ပြီးနေထိုင်လုပ်ကင်ကြမှာဒါလင်းတိုးတက်မှုရှိနိုင်ပါတယ်ကျွန်တော်ဆိုလိုချင်တာကလူသားဟာတူဦးတယောက်တည်းအနေဖြင့်သူ့ရဲ့နေ့စဉ်ကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုရင်ဆိုင်ဖြတ်သန်းမှုဆိုတာဟာအင်မတန်မှခက်ခဲလာပါတယ်စုဖွဲ့ပြီးဖြတ်သန်းတဲ့အခါမှာအင်မတန်ထိရောက်ပါတယ်ပြောရမယ်ဆိုရင်လူဘွားဟာအမြင့်ပြန်ငှက်တည်နေတူပါတယ်အမြင့်ပြန်ငှက်တည်ဟာတကောင်နဲ့ပြန်တာထက်အုပ်စုဖွဲ့ပြန်သန်းတာဟာပိုပြီးတော့ခရီးရောက်ပါတယ်အားလည်းရှိပါတယ်ဝေးဝေးကိုလည်းပြန်နိုင်ပါတယ်အထူးသဖြင့်ဖိနစ်ခံတိုင်းပြည်တွေမှာအစုဖွဲ့တွေဟာပိုပြီးတော့လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်အဖိနစ်ခံတိုင်းပြည်တွေမှာမတရားမှုတွေကိုခုခံတွန်းလှန်မှုအတွက်တူဦးတယောက်ထက်နဲ့ခုခံတွန်းလှန်တာထက်တူရတူရတွေစုဖွဲ့ပြီးခုခံတွန်းလှန်တာဟာပိုပြီးထိရောက်တဲ့သဘာဝကျတဲ့ကိစ္စဖြစ်ပါတယ်။မိမိတို့ရဲ့အခွင့်အရေးကိုကာကွယ်ဖို့မတရားမှုတွေကိုခုခံကာကွယ်ဖို့အတွက်လွတ်လပ်တဲ့အဖွဲ့အစည်းတွေလိုအပ်ပါတယ်။လွတ်လပ်တဲ့အဖွဲ့အစည်းလို့ပြောလိုက်တဲ့နဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုအဓိကထားပြီးကျွန်တော်ဆိုလိုချင်တာဖြစ်ပါတယ်။စစ်ဖက်အဖွဲ့အစည်းတနည်းအားဖြင့်လက်နက်ကိုင်အဖွဲ့အစည်းမဟုတ်ဘူးဆိုတဲ့သဘောပါပဲ။တိုင်းပြည်တစ်ပြည်မှာအရက်သားတွေအများစုပါဝင်တဲ့အဖွဲ့အစည်းကသာအားကောင်းနေမယ်ဆိုရင်အဲ့ဒီတိုင်းပြည်ဟာကြီးပွားတိုးတက်နိုင်ပါတယ်။လက်နက်ကိုင်အဖွဲ့အစည်းတွေအားကောင်းနေပြီဆိုရင်တော့အဲ့ဒီတိုင်းပြည်ဟာဒုက္ခတစ်ခုခုတွေ့နေပြီဆိုတဲ့ပြယုတ်ဖြစ်ပါတယ်။ဒါကြောင့်လူဖွဲ့စည်းတစ်ခုတိုင်းပြည်တစ်ခုမှာလက်နက်ကင်အဖွဲ့စည်းတွေအားကောင်းတာမျိုးမဟုတ်ပဲအရက်သားတွေဥဆောင်တဲ့အဖွဲ့စည်းတွေအားကောင်းဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုအဓိကထားပြီးတင်ပြနေတာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံဟာနှစ်ပေါင်းများစွာလက်နက်ကင်များဥဆောင်တဲ့အဖွဲ့စည်းတွေတနည်းအားဖြင့်စစ်ဖက်အဖွဲ့စည်းတွေအားကောင်းခဲ့တာကြောင့်မြန်မာနိုင်ငံသားအများစုဟာကိုယ်ပိုင်အခွင့်အရေးတွေကိုကာကွယ်ဖို့အခွင့်အရေးမရှိခဲ့ပါဘူး။လက်နက်ရှိသူသာအခွင့်အရေးရှိတယ်ဆိုတဲ့ခစ်ကိုဖျက်ဆီးခဲ့ကြရတာဖြစ်ပါတယ်။လက်နက်မရှိသူဟာအခွင့်အရေးမရှိပါဘူး။လက်နက်မရှိရင်ပြောခွင့်ဆိုခွင့်လည်းမရှိပါဘူး။အဲ့ဒီအခြေအနေကိုနှစ်ပေါင်း50ကျော်ဖျက်ဆီးခဲ့ရတာဖြစ်ပါတယ်။ယနေ့အချိန်မှာတော့အခွင့်လန်းတွေပေါ်လာပြီလို့ယူဆနိုင်ရရှိပါတယ်။အထူးသဖြင့်2015ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကြီးဟာအင်မတန်မှအရေးကြီးတဲ့အတွက်အဲ့ဒီမှာအရက်သားတွေဥဆောင်တဲ့အဖွဲ့အစည်းတွေရဲ့အခမ်းအနားဘယ်လောက်ကြီးမားပါသလဲ။အရက်ဖက်အဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍဟာဘယ်လိုပြောင်းလဲနိုင်ပါသလဲဆိုတာကိုကြည့်ကြရမှာလည်းဖြစ်ပါတယ်။ချုပ်ပြီးပြောရမယ်ဆိုရင်ကျွန်တော်နိုင်ငံမှာအဖွဲ့အစည်းတွေနဲ့မထိတွေ့မပတ်သက်ရတဲ့ဘဝတွေနိုင်ငံရေးနဲ့မပတ်သက်ရတဲ့ဘဝတွေကိုစွန့်လွတ်ကြရင်အဖွဲ့အစည်းတွေထဲမှာရရတင်းတင်းပါဝင်ရင်လွတ်လပ်တဲ့အရက်သားများဖြစ်ရပ်ယူနိုင်မှသာကဘာမကြီးမြန်မာပြည်ကြီးဖြစ်လာပါလိမ့်မယ်။ ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပ
ါ